မြန်မာဒင်္ဂလာဒေ့ရှ်နှစ်နိုင်ငံနယ်စပ်ကဒုက္ခသည်တွေပြန်လက်ခံဖို့စီစဉ်ထားတဲ့တောင်ပြိုလက်ဝဲနဲ့ငခုရအခြားစခန်းတွေကို EU ဥရောပသမဂ္ဂအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်အဖွဲ့တွေဒီကနေ့ပဲကွင်းဆင်းလေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးဦးဆောင်စီစဉ်နေတဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်အခုလို EU ဥရောပသမဂ္ဂကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေကိုဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကစီစဉ်ဆောင်ရွက်ပေါ်နေတဲ့အခြေအနေကိုကွင်းဆင်းပြသခဲ့တာနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆုမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီအတော့ဥကြော်တင်နဲ့ဝင်းကြီးဥကြော်တင်ဥဆောင်တဲ့အဖွဲ့ဟုတ်တယ်ဒီနေ့သွားတယ်ကျွန်တော်တို့ဒီလက်ခံရေးစခန်းကြီးသွားတာတောင်ပြိုလက်ဝဲရယ်ငခုရရယ်ငခုရရယ်အဲ့ဒီနှစ်ခုတော့တွေ့ရတယ်အချိန်ကနေတော့ကျန်တဲ့နေရာကြီးသွားမယ်ပြောတယ်ကမြင်ချောင်းစီးပွားရေးဇုံလို့ပါအဲ့လိုပါနိုင်တယ်အဓိကကတော့တောင်ပြိုလက်ဝဲတို့ငခုရတို့သွားတာရဟန်းရင်နဲ့သွားပြီးတော့အဲ့ဒီမှာလမ်းတစ်လျှောက်လည်းကြည့်လို့ရတယ်တစ်ခုလုံးပေါ့နော်ဒေတာတစ်ခုလုံးကိုကြည့်လို့ရတယ်နောက်ပြီးတော့အဲ့ဒီမှာရောက်တဲ့ခါကျတော့ဒီပြန်လည်လက်ခံရေးအတွက်ကိုအရှင်းလင်းဖြစ်တယ်ဆိုတာကိုကြည့်ရှုလို့ရတာပေါ့ဒါမြင်မြင်တွေ့ရတာပေါ့
အဓိကကလေဒီဘလို့ပုံကိုအဖွဲ့အစည်းတွေပါပါလဲဝင်းကြီး
ဘလို့ဖွဲ့စည်းရဲဆိုတော့ဒီနိုင်ငံသားတန်တမာတွေအကုန်ပါတယ်ဒီဗမာနိုင်ငံမှာကြီးရဲ့တန်မတ်တွေအကုန်ပါတယ်သူတို့စည်းရင်းပြေးတာပေါ့နော်လိုက်မယ်လူတွေပေါ့နိုင်ငံတော်တော်ဆုံးတယ်အဲခုနှစ်တုတ်ကတော့အဲ့ဒီဟာတွေပေါ့နောက်ဆုံးတုတ်မှာတော့တန်တမာတွေလည်းပါတဲ့ပြင်ကို UN ရှိသမျှအဖွဲ့အစည်းပေါင်းစုံပါမယ်နောက်ဆုံးတုတ
်ဟုတ်ကဲ့အဲ့ဒါဘယ်တော့လောက်များသွားပါမလဲရှင
်အဲ့ဒါ15ပါ15နေ့အတုတ်ကြရင်ကျွန်တော်လိုက်ရမှာဟာကျွန်တော်ကနေကာဝန်ယူပြီးတော့သွားမှာ15နေ့အဲ့ဒီကြမှာ UN ဖွဲ့စည်းတွေအကုန်ပါမယ်တချို့နိုင်ငံကြံတဲ့နိုင်ငံဖွဲ့တန်တမာတွေပါမယ်ပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဝင်းကြီးတို့ပြန်လည်လက်ခံနေရချထားရေးနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးအခြေအနေကရောဘယ်လိုများရှိပါလဲရှင်
ကျွန်တော်ကတော့အချိန်ချင်းဖြစ်နေပြီကျွန်တော်ပဲအပိုင်းကတော့ပြန်လည်လက်ခံဖို့နေရာချထားဖို့ဒီပြန်လည်ရေးကိုဒီတိုင်းဆက်ဆောင်ဖို့ကူညီပေးဖို့အဲ့တော့ဘလုတ်ကန်ခွန်းလန်းဟန်ဒီပေးဖို့စသဖြင့်ပေါ့အိမ်ရင်၆ဦးလေး၆၆လို့ပို့ဒါကြီးကျွန်တော်တို့ကတော့စီစဉ်ထားပြီလေလာဖို့မလာဖို့ကတော့အဲ့ခုနပြောသလိုပေါ့စီရင်စရာကြီးပြန်ရတာမရတာတော့လူဝင်မှုကြီးကြီးနဲ့နိုင်ငံသားကြီးကဟိုတည်တယ်ဒါပေမဲ့အခုလေးတော့ကျွန်တော်တို့ကတော့မပြောသေးဘူးစီရင်ဘလောက်ရပြီပေါ့ကျွန်တော်တို့ကတော့မတည်ရသေးဘူးခင်ဗ
ျဟုတ်ကဲ့ဝင်းကြီးအဲ့တော့အခုလိုမျိုးဒီနိုင်ငံတကာကတန်တမန်တွေကဒီကုလသမဂ္ဂအဖွဲ့အစည်းကတာဝန်ရှိတဲ့သူတွေပါဒီမြေပြင်မှာသွားပြီးတော့ဒေတာကြည့်ရှုခွင့်ရတဲ့ခါကျတော့ဒီဝင်းကြီးတို့လည်းကိုယ်တိုင်ရှင်းပြခွင့်ရတဲ့အတွက်ပေါ့နော်ဘလို့အနေထားရှိနိုင်ပါလေရှင
်အဲကျွန်တော်တို့ကတော့လုပ်နေရတယ်ဥပဒေနဲ့ညီလုပ်နေတယ်ကျွန်တော်တို့လုပ်ဖို့အတွက်ကငွေတွေကနှစ်ဖက်နိုင်ငံသဘောတူညီချက်စာချုပ်ချုပ်ပြီးတော့နောက်ပြီးတော့နှစ်ဖက် working group တွေလည်းဆွေးနွေးပြီး working group ဆိုတာလက်တွေ့တကယ်ကိုလက်တွေ့ညီပြင်မှာဆောင်ရွက်မဲ့ physical arrangement တို့ပါတော့ဒါတွေတည်ဆောက်ရှိနိုင်ပြီဆိုတော့ဒါကျွန်တော်တို့ကတော့တရားဝင်လုပ်ထားတာပဲဒီလုပ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့လှုပ်ဆောင်ထားတဲ့ကိစ္စတွေဟာအားလုံးသိဖို့လိုတယ်လေအဲကြောင့်တို့ကလည်းကြည့်ကျင်တယ်သွားကျင်တယ်ဆိုတော့ကျွန်တော်အဲ့ဒီအတွက်ရတာပါ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆုမောဆက်သွယ်မေးမြန်းထားတာပါရှင်